အခုဆက်လက်ပြီးတော့အမေရိကန်ပြည်ထောင်စုရွေးကောက်ခံသမ္မတတဲ့ဒေါ်နယ်ထရမ့်ရဲ့စီးပွားရေးမူဝါဒဘယ်လိုရှိသလဲဆိုတာကိုတင်ပြပေးပါမယ်။2019ခုဇန်နဝါရီလ20ရက်နေ့မှာတက်လာမယ့်အင်ချင်မြင့်တထေဒေါ်နယ်ထရမ့်အစိုးရတဲ့အနေနဲ့ဘယ်လိုစီးပွားရေးမူဝါဒတွေကိုချမှတ်ကျင့်သုံးမလဲဆိုတာကိုအမေရိကန်နဲ့အတူကစီးပွားဆက်ဆံရေးရှိနေတဲ့နိုင်ငံတွေစီးပွားရေးပညာရှင်တွေကစောင့်ကြည့်နေကြပါတယ်။ရွေးကောက်ပွဲမဲဆွဲစဉ်ကာလတလျှောက်လုံးရွေးကောက်ခံသမ္မတထရမ့်ကအမေရိကန်ပြည်တွင်းစီးပွားရေးကိုပြန်လည်ကောင်းမွန်လာအောင်လုပ်မယ်ဆိုတဲ့ကတိတွေပေးထားတာကြောင့်ကိုယ်ကျိုးစီးပွားကာကွယ်တဲ့မူဝါဒမျိုးတွေဖြစ်လာမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။အာရှကစီးပွားရေးအင်အားကြီးနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အိန္ဒိယနိုင်ငံတွေနဲ့အမေရိကန်ကြားဖြစ်လာနိုင်တဲ့ကုန်သွယ်ရေးဆိုင်ရာအပြောင်းလဲတွေနဲ့အာရှနိုင်ငံတွေရဲ့စိုးရိမ်မှုတွေကိုမဆုမြတ်မွန်ကစူးစီးတင်ပြထားပါတယ်ရှင်။
နိုင်ငံသားရောက်နေတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေနိုင်ငံထဲပြန်ရအောင်လုပ်ပေးမယ်။အမေရိကန်ရဲ့စီးပွားရေးကိုပြန်လည်ကောင်းမွန်အောင်လုပ်ပေးမယ်ဆိုတဲ့ကတိတွေနဲ့ရွေးကောက်ပွဲမှာအနိုင်ရထားတဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့စီးပွားရေးဆိုင်ရာမူဝါဒသစ်တွေကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့အထက်မှာအာရှနိုင်ငံတွေလည်းပါဝင်ပါတယ်။တရုတ်ကြောင့်အမေရိကန်မှာအလုပ်အကွင့်အခွင့်အလမ်းနှေးပါရတယ်လို့ဆိုပြီးတရုတ်ကိုကုန်သွယ်ခွင့်တွေအများကြီးတိုးကောက်မယ်လို့ရွေးကောက်ပွဲမဲဆွယ်စဉ်မှာမစ္စတာထရမ့်ကပြောကြားခဲ့ပါတယ်။လောက်အားကတက်တာတဲ့တရုတ်လိုနိုင်ငံတွေစီရောက်နေတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေနိုင်ငံတည်းပြန်ရောက်အောင်လုပ်မယ်လို့လည်းဆိုထားတာကြောင့်အမေရိကန်အစိုးရသစ်ဘက်ကကိုကျိုးစီးပွားကာကွယ်တဲ့မူဝါဒကိုအဓိကထားပြီးတော့တရုတ်နဲ့ကုန်သွယ်ရေးပဋိပက္ခဖြစ်လာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။အမေရိကန်ကကိုကျိုးစီးပွားကိုရှေ့ရှုတဲ့မူဝါဒချခဲ့မယ်ဆိုရင်ကမ္ဘာစီးပွားရေးတစ်ခုလုံးအပေါ်ဆိုးကျိုးတက်ရောက်မှုတွေရှိလာမယ်လို့ထိုင်းနိုင်ငံအခြေဆိုင် Hudson Capital Partners Company ရဲ့စီးပွားဘက်ဗဏ္ဍာရေးဆိုင်ရာကျွမ်းကျင်သူ Tripon Phumi Wasana ကတွက်ပါတယ
်။ What I worry most about Trump policies is the protectionism of his programs and that especially towards China.
ကျွန်တော်ဆိုရင်ဆုံးကတော့ Trump ရဲ့စီးပွားရေးအစီအစဉ်တွေမှာအထူးသဖြင့်တရုတ်နဲ့ကုန်သွယ်ရေးမှာကိုယ်နိုင်ငံအကျိုးစီးပွားကာကွယ်တဲ့မူထားမှာကိုပါအဲ့ဒီလိုလုပ်လို့တရုတ်ကိုထိခိုက်မယ်ဆိုရင်ကုန်ကြမ်းယူကုန်ကြောထုတ်လုပ်လဲပတ်နေတဲ့လုပ်ငန်းကြီးတစ်ခုလုံးအပေါ်တက်ရောက်ကျဆင်းသွားနိုင်ပါတယ်အဲ့ဒါမျိုးဖြစ်မှာကိုကျွန်တော်အကြောက်ဆုံးပါ
သွင်းကုန်ခွန်တွေကိုသမ္မတသစ်ဒေါ်နယ်ထရမ့်ကတိုးမြင့်လိုက်မယ်ဆိုရင်အမေရိကန်လုပ်သားတွေလုပ်ငန်းတွေကိုပါထိခိုက်နိုင်တဲ့အပြင်ကုန်သွယ်ရေးထိခိုက်မှုတွေပါဖြစ်လာနိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။တရုတ်နိုင်ငံထုတ် Global Times သတင်းစာကြီးရဲ့တနင်္လာနေ့ Editor အပေါ်ဆောင်းပါးမှာအမေရိကန်ဘက်ကအဲ့လိုလုပ်လာရင်တရုတ်ဘက်ကလည်းအလားတူတုံ့ပြန်မှုတွေလုပ်မှာဖြစ်တယ်လို့ရေးသားဖော်ပြခဲ့ပါတယ်။ American Boeing ကုမ္ပဏီအစားပြင်သစ် Airbus ကုမ္ပဏီမှာအစားထိုးမှာယူတာတွေလုပ်မယ်။တရုတ်မှာ American Motor ကားနဲ့ iPhone အယောင်းတွေထိခိုက်လိမ့်မယ်။ American ရဲ့ Baby Sun နဲ့ပြောင်းတင်သွင်းမှုတွေကိုရပ်ဆိုင်မယ်။ American မှာငွေကြေးအမြောက်အများအကုန်ခံပညာသွားတင်တဲ့တရုတ်ကျောင်းသားအရေအတွက်ကိုကန့်တတ်မယ်စသဖြင့်အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့တရုတ်အစိုးရပိုင်း Global Times သတင်းစာ Editor အပေါ်မှာရှင်းသားဖော်ပြပါရယ်။အာရှနိုင်ငံတော်တော်များများရဲ့အဓိကကုန်သွယ်ပေးနိုင်ငံဖြစ်တဲ့ American ကကိုကျိုးစည်းပွားကာကွယ်တဲ့ဆောင်ရွက်မှုတွေလုပ်လာရင်အာရှနိုင်ငံတွေရဲ့တိုးတက်မှုအပေါ်တက်ရောက်မှုတွေရှိလာနိုင်တာကိုလည်းပညာရှင်တချို့ကသုံးသပ်နေကြပါတယ်။ကုန်သွယ်ရေးအတားအယားဖို့တရုတ်အစိုးရကငွေကြေးဈေးကစားတယ်ဆိုတာမျိုးအပါအဝင်ဒေါ်နယ်ထရမ့်ကရွေးကောက်ပွဲမဲဆွယ်စဉ်တလျှောက်စကားအဖြစ်ပြောခဲ့တာတွေကိုသမ္မတဖြစ်လာပြီးရင်တော့လက်တွေ့လှုပ်ချင်မှလှုပ်ပါလိမ့်မယ်လို့အကောင့်ဘက်ကမြင်နေကြသူတွေလည်းရှိပါတယ်။အဲဒီထဲမှာထိုင်းအစုရှယ်ယာဈေးကွက်အုပ်ချုပ်ရေးမှု Print Furniture Park ဒီလည်းပါပါတယ်။
What is the rhetoric? What is the reality? You know, what is the real policy? I mean, I just.
Mayor Swazin is a guy who 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 is a guy
who is a guy who is a guy who is a guy who is a guy who is a guy who is a guy who is a guy who is a guy who is a guy who is a guy who is a guy who is a guy who is a guy who is a guy who is a guy who is a guy whoအိန္ဒိယနိုင်ငံရဲ့ software 60ရာခိုင်နှုန်းကအမေရိကန်ကိုတင်ပို့နေတာဖြစ်ပြီးတော့အမေရိကန်လုပ်ငန်းတွေငှားရမ်းထားတဲ့အိန္ဒိယအလုပ်သမားကလည်းတန်းနေချီရှိပါတယ်။နိုင်ငံသားကပညာရှင်တွေအမေရိကန်မှာလာရောက်အလုပ်လုပ်နိုင်တဲ့ H1B visa အစီအစဉ်နဲ့အမေရိကန်နိုင်ငံထဲမှာလာပြီးအလုပ်လုပ်နေတဲ့အိန္ဒိယက IT နည်းပညာကျွမ်းကျင်သူတွေလည်းအများအများရှိပါတယ်။ဒီအစီအစဉ်ဟာဈေးပေါ်လှုပ်သားအစီအစဉ်လို့ Trump ကဆိုပြီးတော့ဒီလိုလူတွေကြောင့်အမေရိကန်လှုပ်သားတွေအလုပ်ကင်ခွင့်လန်းနှဲပါနေတာဖြစ်တယ်လို့မဲဆွယ်စင်မှာပြောခဲ့တာကိုအိန္ဒိယကုမ္ပဏီတွေကစိုးရိမ်နေကြပါတယ
် The fact that this approach has been adopted because there is STEM skill shortages which are plaguing the US US economy
ကျွန်တော်တို့ကပြည်တွင်းမှာရှိတဲ့လှုပ်သားတွေကိုမငှားကျင်လို့မဟုတ်ပါဘူးSTEM လို့ခေါ်တဲ့သိပ္ပံနည်းပညာအင်ဂျင်နီယာနဲ့သင်ကြားပိုင်းကျွမ်းကျင်သူတွေမလောက်မှမှုကြောင့် American စီးပွားရေးကိုထိခိုက်တဲ့အတွက်ဒီအစီအစဉ်ကိုကျင့်သုံးတာဖြစ်ပါတယ်။ပညာရှင်လူအမှုကိုမဖြစ်နိုင်သေး၍ဒီလိုနိုင်ငံများကပညာရှင်ကိုငှားရမ်းသုံးလျောက်မှာပါ
American မှာရှိတဲ့ IT လုပ်ငန်းတွေကိုကိုစားပြုတဲ့ India Software နဲ့ဝန်ဆောင်မှုလုပ်ငန်းများဆိုင်ရာကမ္ဘာကုန်သွယ်ရေးဖွံ့ဖြိုးမှုဆိုင်ရာဌာနကအကြီးအကဲ Shivendra Singh ဖြစ်ပါတယ်။ India နိုင်ငံအနေနဲ့ American နဲ့ကုန်သွယ်ရေးဘိုင်းမှာတိတ်ဆိုးရိမ်စရာမရှိနိုင်ဘူးလို့ကြွမ်းကျင်သူတော်တော်များများကတော့သုံးသပ်ပါတယ်။India မှာအများဆုံးရင်းနှီးမြှုပ်နှံထားတဲ့နိုင်ငံတွေထဲမှာ American ပါဝင်တယ်လို့ American ရဲ့ပို့ကုန်တွေအတွက်ဈေးကွက်ရှာနေတဲ့နေရာမှာ India ဟာမျက်စိကျစရာဖြစ်နေတဲ့အပြင်India စီးပွားရေးဟာတိုးတက်နေပြီးတော့လူလက်တန်းစားတွေများလာတဲ့အတွက် American ကုမ္ပဏီတွေကိုဆွဲဆောင်နိုင်တဲ့နိုင်ငံတစ်ခုဖြစ်မယ်လို့သုံးသပ်ကြပါတယ်ရှင်။